ကျန်းပြည်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လတည်းကစတင်ဖြစ်ပွားခဲ့တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အစိုးရတပ်တွေရဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ကျန်းပြည်မြောက်ပိုင်းမှာအကြမ်းသားထိခိုက်ဒဏ်ရာရသေဆုံးတာတွေများခဲ့ပါတယ်။အထူးသဖြင့်လက်နက်ကြီးကြီးတင်တာတွေအပြင်မြေမြုံပိုင်းနင်းမိတာကြောင့်ထိခိုက်ခဲ့ကြတာပါ။ဒေသတွင်းမြေမြုံပိုင်းထိခိုက်မှုနဲ့ပတ်သက်ပြီးစောင့်ကြည့်နေတဲ့ Hello Trust အဖွဲ့ကလွေအိုက်အောင်ပြောတာက
လလုံးမိုင်းတွေပြီးတော့မြေမြုံမိုင်းတွေကြောင့်ထိခိုက်တာအဲဒါအများဆုံးကတော့ကြောက်မဲ့ကျန်တဲ့နေရာတွေကတော့လက်နက်ကြီးတွေကြောင့်တချို့ဟာတွေကတော့လေဒါပစ်ချင်နေတဲ့တော်တင်းမှာလက်နက်ကြီးချပြီးတော့ထိခိုက်ဒဏ်ရာရတာပိုများတယ်ပေါ့နော်ဒီပေးရနေခဲ့တော့
ထိခိုက်မှုတွေဟာပြီးခဲ့တဲ့နှစ်လအတွင်းတည်ဆုံးသူ20လောက်ထိရှိခဲ့ပါတယ်ဒီမိုင်းတွေကိုဘယ်သူတွေအသုံးပြုကြတယ်လဲဆိုတာမေးစရာပါဒါပေမဲ့တိုင်းရင်းသားလက်နက်ကန်တွေနဲ့အစိုးရတပ်မတော်ဘက်ကတော့အတုံးမပြူပါဘူးလို့ညင်းဆိုကြပါတယ်။ဒေတာတွင်လှုပ်ရှားနေတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC ကဘုံမှုဆိုင်မှုပြောတာက
တုံးလို့ပဲအညုပီတူတွေကိုထိနေတာပေါ့နော်။ဒါပေမဲ့ဟိုပဲဖွဲ့ဆိုတော့ကျွန်တော်တို့ကရောဘူးကလည်းတစ်ဖက်ကိုဟိုကပြင်နေမှာဆိုလို့ပေါ့နော်။ပီတူတွေထိခိုက်မှုကမရှိအောင်တော့နော်။တော့ပဲဖွဲ့စီရဖြစ်ဖြစ်ပေါ့နော်။ပီတူတွေကတက်နေတော့ကျွန်တော်တို့ကကပ်ွဲဆောက်ရှောက်ကြမှာဖြစ်ပါတယ်။ပီတူတွေဒီမိုင်းတွေကြောင့်နော်ဒီဒုက္ခရောက်ကြတာကိုကျွန်တော်တို့လက်ပတ်ကလည်းမလို့လားပ
ေါ့ RCSS အဖွဲ့ကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးဒေတာတွင်မြောက်ပိုင်းမဟာမိတ်အဖွဲ့၃ဖွဲ့အထူးသဖြင့်တအန်းပလောင် TNL အဖွဲ့လှုပ်ရှားတဲ့ဒေတာဖြစ်ပါတယ် TNL အဖွဲ့ကို RFA ကဆက်သွယ်တဲ့အခါမှာသူတို့အဖွဲ့အနေနဲ့မြေမြုံမိုင်းကိုအသုံးမပြုဘဲ control မိုင်းနဲ့စခန်းရှိမှာအကာအကွယ်ယူတဲ့ရှေ့ထွက်မိုင်းတွေကိုသာအသုံးပြုတယ်လို့ပြောပါတယ
်ကျွန်တော်ကတော့လိုင်းမိုင်းလုံးဝမတုံးဒီ control mic ဆိုတာအသက်ရှိရဲကျွန်တော်ကဒီဥမာဒီ heat drive mic ကိုကျွန်တော်ကထိတာစကားစကားလို့ချိန်ရလို့ပါလို့အဲ့လိုမျိုးကျွန်တော် heat drive live mic နဲ့အဲ့လိုမျိုးကျတော့ကျွန်တော်လူပါမရရအဲ့မှာကိုကျွန်တော် control ဟာ control နဲ့စနစ်ပေါ့နော်ဒီ control နဲ့လက်မတော်ပေါ်ဘယ်တက်ချစ
်ဒါကတော့ TNL အဖွဲ့ကသတင်းပြန်ကြားရေးတာဝန်ခံဘုံမှုမိုင်းအိုက်ကျော်ပြောသွားတာပါဒီကိစ္စနဲ့ပတ်သက်ပြီးတမရော်သတင်းမှန်ပြန်ကြားရေးကိုမင်းမြတ်တဲ့အခါမှာဘုံဘူးချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။အခန်းချတဲ့နေရာမိမိကိုယ်ကိုမိမိခုခံကာကွယ်ရေးမှာအပကျွန်တော်တို့ဒါတုံးဆွဲတဲ့တုံးဆွဲတာမရှိဘူး။ရေမြုပ်မိုင်းဆိုတဲ့ဟာကကျွန်တော်တို့ကအများကြီးတော့ကြီးကြပ်မိုင်းဆိုတာလူနဲ့ဖောက်တဲ့မိုင်းပဲတုံးဆွဲတာများတယ
်။အခုလိုအရာသားတွေထိခိုက်ဒဏ်ရာရရှိတဲ့နေရာတွေဟာလူသွားလမ်းတွေတောင်ယာကင်းတွေလက်ဖက်ကင်းတွေထဲမှာအဖြစ်များပါတယ်။အဲ့ဒီနေရာတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းတိုက်ပွဲတွေဖြစ်ပွားတဲ့နေရာတွေဖြစ်တယ်လို့ကြောက်မဲမျိုးနယ်ပြည်သူ့လွတ်တော်ကုလေဆိုင်းထွန်းညံကပြောပါတယ်
။ဘုံခဲ့တဲ့တပတ်နှစ်ပတ်ကစစ်ဖြစ်ခဲ့တဲ့ဒေသတွေလေ။အဲစစ်ဖြစ်တဲ့ဒေသဆိုတော့လက်နက်ကိုင်ကအဲ့မှာအခြေဆိုင်တာအဖက်လေးများတယ်။များတယ်ဆိုတော့ကိုစစ်ဖြစ်တော့ခုလောလောဆယ်တော့စစ်မဖြစ်တော့ဘူး။ဆုတ်တဲ့အဖက်လည်းဆုတ်သွားပြီ။ဒါပေမဲ့ဒီဟိုပါနော်ထောင်သားတဲ့မိုင်းတွေပါလေကကျန်ခဲ့တယ်။ကျန်ခဲ့တယ်။တော်တော်လေးဖြစ်တယ်
။ဟုတ်ကဲ့
။တော်လေးဖြစ်တယ်ဆိုတာဟိုပါကလေးဆန်လေးရောလူလေးရောအဲ့လိုမျိုးလက်သင်းထဲမှာပေါ့နော်အဲ့လိုမျိုးလေးဖြစ်တာမထင်မှတ်တဲ့နေရာ
အခုကြံရှိတဲ့မြေမြုံမိုင်းတွေဟာတက်ဆိုင်ရာတပ်ဖွဲ့တွေကမိမိရဲ့စခန်းကိုကာကွယ်ဖို့အတွက်မြုပ်ထားတဲ့မိုင်းတွေဖြစ်ပြီးအရသာပြည်သူတွေကိုပိတ်မှတ်ထားတာတော့မဖြစ်နိုင်ပါဘူးလို့ပြောပါတယ်ဒါပေမဲ့တေချာတာတစ်ခုကတော့ဒေတာတွင်းလှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးမိမိတက်စခန်းကိုကာကွယ်ဖို့အတွက်အနည်းနဲ့အများမြေမြုံမိုင်းတွေကိုအသုံးပြုတာကတော့အသေးချာဖြစ်ပါတယ်မြေမြုံမိုင်းတုံးဆွဲမှုကိုတကဘာလုံးအတိုင်းတာနဲ့1998ခုနှစ်ကပိတ်ပင်ခဲ့တာဖြစ်ပါတယ်ခင်ဗျာ